COVID-19 ကူးစက်ပြန့်နှံ့နေတဲ့ Australia နိုင်ငံ Victoria ပြည်နယ် Melbourne မြို့မှာသိအရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုသတင်း၆ပတ်ပိတ်ထားဖို့အမိန့်ထုတ်လိုက်ပါတယ်။နိုင်ငံတွင်းကူးစက်မှုအလုံးနီးပါးကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Melbourne မှာဖြစ်နေတဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကယောဂါကိုထိန်းချုပ်နိုင်ဖို့ကြိုးစားနေကြတာပါ။ဒီကနေ့တည်းရက်ထဲမှာ Melbourne မြို့အပါအဝင် Victoria ပြည်နယ်ထဲမှာကူးစက်သူ429ယောက်နဲ့သေဆုံးသူ73ယောက်ရှိပါတယ်။မြို့ရင်းဈေးဆိုင်အတော်များများနဲ့ဆောက်လုပ်ရေးလုပ်ငန်းတွေအသားထုတ်လုပ်တဲ့စက်ရုံတွေကိုလည်းတောက်ကြနေကြတဲ့ကစပြီးတော့အချိန်အကန့်အသတ်နဲ့ပဲဖွင့်ဝင်ပြုထားပါတယ်။ပြည်နယ်တွင်းနာမကျန်းဖျားနာခွင့်ခံစားမှုမရှိတဲ့အလုပ်သမားတွေအနေနဲ့ယောဂါကူးစက်ခံရရင်အိမ်တွေမှာပဲတိချခွဲနေရမှာဖြစ်ပြီးအစိုးရကဒေါ်လာ1000ထောက်ပံ့ပေးသွားမယ်လို့ Australia ဝန်ကြီးချုပ် Scott Morrison ကဒီကနေ့ပြောပါတယ်။
This pandemic is a disaster and we need a disaster payment.
COVID-19 ကူးစက်ခံရပြီးယောဂလက္ခဏာခံစားနေရသူတွေအနေနဲ့ငွေရေးကြီးအခက်အခဲကြောင့်အလုပ်ဆင်းနေရင်တခြားလူတွေကိုကူးစက်မှာကိုမလိုလားတဲ့အတွက်အစိုးရကအခုလိုငွေကြီးထောက်ပံ့ပေးပြီးအိမ်တွေမှာပဲနေကြဖို့တိုက်တွန်းထားတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်း COVID-19 ကူးစက်သူ3000ကျော်လာတဲ့အတွက်မြို့တော်မနီလာနဲ့နောက်ထပ်ပြည်နယ်5ခုမှာသတင်းနှစ်ပတ်ကြာအသွားအလာကန့်သတ်ချက်တွေချမှတ်သွားဖို့ရှိပါတယ်။အသွားအလာတွေကန့်သတ်ထားတဲ့အချိန်အတွင်းမှာအရေးတကြီးခီးသွားလာမှုတွေကလွဲလို့လူစုလူဝေးနဲ့သွားလာတာတွေကိုတားမြစ်ထားပါတယ်ရှင်။